အင်ဒိုနီးရှားနိုင်ငံကဗန်ဖြစ်ခြင်းမှာတနင်္ဂနွေနေ့ကအင်အားပြင်းငလျင်နဲ့ကြောင့်သေဆုံးသူအရေအတွက်က132ယောက်ထက်မနည်းရှိတဲ့အကြောင်းအာဏာပိုင်တွေအတည်ပြုလိုက်ပါတယ်။သေဆုံးသူအရေအတွက်စီးရင်တက်ကတော့အင်ဒိုနီးရှားအမျိုးသားကပ်ဘေးတိုင်းရှော့ချရေးအေဂျင်စီပြောခွင့်ရကဒီနေ့ပဲထပ်မံတည်ပြုထုတ်ပြန်လိုက်တာပါ။လွန်ပေါ်ကျွန်းမြောက်ပိုင်းကမ်းလွန်ရေပြင်ကိုဗိုလ်ပြုပြီးအင်အား6.9ရှိတဲ့ငလျင်လှုပ်ခတ်ခဲ့ရကထိခိုက်သေဆုံးသူတွေကိုအရေးပေါ်ရှာဖွေခဲ့စေပြီးဆက်လက်ရှာဖွေနေချိန်မှာပဲသေဆုံးသူစီးရင်တက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ငလျင်တံကတော့အနည်းနာကဂျီလေးပါလီစွန်ပေါင်းဟိုဝါကျွန်းနေပြင်အရှိချပါကနေရာတချို့မှာပါခန်းစားခဲ့ကြရတာပါငလင်းတဲ့ကြောင့်နေထောင်ပေါင်းများစွာဖြစ်စီခဲ့ရပြီးလွန်ပေါ်ကျွန်းပေါ်မှာပဲလူပေါင်း35,600 Old Man Inn ဖြစ်ရပြီးအရေးပေါ်စခန်းတွေမှာခိုလုံနေကြရပါတယ်